လပိုင်သမ္မတရိုဒရီဂိုဒူတာတေဟာနိုင်ငံတောင်ပိုင်းကမွတ်စလင်အကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နှစ်ကအစီအစဉ်လှုပ်ဆောင်ခဲ့ပေမဲ့ထိတ်တန့်အကြမ်းဖက်အဖွဲ့နှစ်ခုတို့ဟာ IS ထောက်ခံတဲ့အဖွဲ့တွေနဲ့ပူးပေါင်းနေရတယ်လို့သံသယရှိစရာဖြစ်နေပါတယ်။အင်္ဂါနေ့ကတော့သမ္မတဒူတာတေဟာလူဦးရေ20တန်းရှိတဲ့မင်ဒနာဝကျွန်းနဲ့ပတ်ဝန်းကျင်ကကျွန်းငယ်တွေမှာဆေးအုပ်ချုပ်ရေးကြီးညာခိုင်းလိုက်ပါတယ်။မာရာဝီမျိုးကမူတီအုပ်စုဟာစေသွေးကြွတွေဝင်စီးပြေနောက်သိမ့်ကြခင်မှာပဲစေအုပ်ချုပ်ရေးကြီးညာခိုင်းလိုက်တာဖြစ်ပါတယ်။စေသွေးကြွတို့စီးနေမှုကြောင့်အ ਨੇ ဆုံးစစ်သားနှုတ်ဦးရဲတူဦးနဲ့လူများပြားရတူစေဆုံးပြီးလူများပြဒဏ်ရာရရှိခဲ့ကြပါရယ် IS စစ်စာကအဘူဆာယစ်စစ်သည်ရအုပ်စုခေါင်းဆောင်ကိုစစ်တပ်ကလိုက်လံရှာဖွေနေစဉ်တိုက်ခိုက်မှုစတင်ခဲ့တာဖြစ်ပြီးတောင်ရန်သူတွေဟာခရီးရန်ဖျားကြောင်တစ်ခုအပါအဝင်အဆောက်အဦအများအပြားကိုမိရှုပြီးဒေသခံကက်သလစ်ဖုံးတော်ကြီးတပါးနဲ့လူအများအပြားကိုဒေသခံအဖြစ်ဖမ်းဆီးထားခဲ့တာဖြစ်ပါတယ်ဒေသခံတွေထဲမှာဖျားဝပြုသူ10ဦးနဲ့ဖျားကြောင်ဝန်ထမ်း3ဦးပါဝင်ပြီးအစိုးရတပ်တွေဒီဒေသကဆုတ်ခွာဖို့စစ်သွေးကြွတွေကတုံ့ဆိုကြတယ်လို့ဒိုင်းကျုပ်ဖုံးတော်ကြီး Socrates Villegas ကဆိုပါတယ်အဘူဆိုင်ယက်အဖွဲ့ဟာစီးရီးယားနဲ့အီရတ်ကအဲစထရီးယားအရေးပမှုခံရအောင်အကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်ရတာဖြစ်တယ်လို့လေ့လာသူပညာရှင်တွေကပြောနေကြပါတယ်